ဇန်နဝါရီလ၈ရက်နေ့ကကျင်းပခဲ့တဲ့တနိုင်ငံလုံးအပြည့်အစုံရေးသဘောတူစာချုပ်အကောင့်ထဲပေါ်ရေးညှိနှိုင်းအစည်းအဝေး GICM အဖွဲ့မင်ကမှ NCA လက်မှတ်မရေးထိုးရသေးတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့လိုအပ်ရင်တဖွဲ့ချင်းတိကျစီဆွေးနွေးနိုင်ဖို့တကားဖွင့်ထားတဲ့အကြောင်းနိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကပြောသွားပါတယ်။အစိုးရနဲ့တွေ့ဆုံဆွေးနွေးဖို့ရက်အတိအကျမသိရသေးပေမဲ့လက်ရှိအစိုးရစစ်တပ်နဲ့စီရေးတင်းမာနေစဉ်မြောက်ပိုင်းမဟာမိတ်အဖွဲ့တွေကတော့တဖွဲ့ချင်းဆွေးနွေးမှာမဟုတ်သလိုတပ်ပေါင်းစုနဲ့သာဆွေးနွေးလိုကြတဲ့အကြောင်း PO မြန်မာပိုင်းသတင်းတောက်နိုင်ကိုအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါမြောက်ပိုင်းညောင်မှာမိတ်၃ဖွဲ့မှာပါဝင်တဲ့အပြည့်မရသေးတဲ့တိုင်းဒါလက်နက်ကန်ဖွဲ့တွေအနေနဲ့အစိုးရနဲ့တဖွဲ့ချင်းဆွေးနွေးဖို့အစီအစဉ်မရှိဘူးလို့ရခိုင်လက်နက်ကန် AA ဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ
်။အရင်လို့ကျွန်တော်တို့ဒီမြောက်ပိုင်းမှာမိတ်အနေနဲ့ကျွန်တော်တို့ထုတ်ပြန်တဲ့ထုတ်ပြန်ချက်ရှိရကြ။ဒါကျွန်တော်တို့မြောက်ပိုင်းမှာမိတ်အနေနဲ့ကတော့ဒါတဖွဲ့ချင်းမဆွေးနွေးဘူးတပ်ပေါင်းစုအနေနဲ့ဆွေးနွေးမယ်ဆိုတဲ့ဥစ္စာကိုကျွန်တော်တို့ထုတ်ပြန်ထားတာရှိတယ်။ဒီအချိန်ကြီးလည်းအဲ့ဒီလိုတိုင်းကိုဆက်လက်ပြီးတော့ဒါရပ်
GICM ဖွဲ့မိတ်ခွန်းမှာနိုင်ငံတော်ဆိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကနေလိုအပ်ရင်တဖွဲ့ချင်းတရားဆွေးနွေးနိုင်ဖို့အစိုးရအနေနဲ့တကားဖွင့်ထားတယ်လို့ပြောကြားသွားခဲ့တာနဲ့ပတ်သက်ပြီး AA ကလက်မခံတယ်လို့မြောက်ပိုင်းညောင်မှာမိတ်နောက်တစ်ခုဖြစ်တဲ့တန်းမလောင်တပ်ဖွဲ့ TNL ကလည်းတပ်ပေါင်းစုနဲ့တာဆွေးနွေးသွားမယ်လို့ TNL ကြံကြားရေးတာဝန်ခံပူမူတာအကျော်ကဆိုပါတယ
်။ဒီလိုဆွေးနွေးဖို့အတွက်ကဒီမြေကနေရတီချက်ရှိကြတယ်။ဒီကိစ္စရဲ့ရဲ့ဘုတ်တော့ကျွန်တော်တို့ဒီတဲ့ပေါ်လား။ကျွန်တော်ဖော်လင်းပွိုက်လက်ကတော့တောက်လျှောက်ပြီးဒီလိုဆွေးနွေးမှုတွေပြုလုပ်နေတယ်။စာကြေးရလည်းကျွန်တော်တို့ပြည်တော်စုဝေဆိုင်ကြီးဆွေးနွေးရဖို့ဆက်ကြတော့အခင်အကျင်းဒီပွိုက်လက်ရှိတယ်။ကျွန်တော်အဲ့ရတီချက်ကအခုထိပြတဲ့အဲ့မရှိပါသေးဘူး။ဒီဆွေးနွေးဖို့တကယ်တကယ်ဖြစ်ချင်နေတဲ့အတွက်ပဲခွင့်ပေးတဲ့မျိုးပင်ပူဆောင်နေစီချေနေနေတဲ့အားလုံးပါဝင်ဖို့အားလုံးကိုသိခေါ်ဆွေးနွေးသွားလို့ရှိရင်တော့ဘူးပြီးရရှိရမယ်ဟုတ်လား။
တချင်လူလိုက်ဖွဲ့တရားယူတွေးရေးဆိုခွင့်ရှိသူသူ့ဘုံမူကြီးတော်ဘုကတော့ခကြီးလို့နေလို့ဘ ਹੁ ရဆုံးဖြတ်ချက်ကိုမသိရှိသေးဘူးလို့ပြောပါတယ်။အစီအပြည့်ရလက်မှတ်မရေးထိုးနိုင်သေးတဲ့လက်ရှိမြောက်ပိုင်းမှာမိတ်ဖွဲ့ဝင်တွေဖြစ်တဲ့ရခိုင်လက်နက်ကိုင်အေတပ်ဖွဲ့တမ်းမလောင်တပ်ဖွဲ့ TNL ကိုကန်တပ်ဖွဲ့ MNDE တို့ဟာမြန်မာစစ်တပ်နဲ့စစ်ရေးသင်းမာနေစေဖြစ်ပြီး KIO ကချင်လူလိုက်ဖွဲ့ကတော့မြန်မာစစ်တပ်နဲ့ရန်ပန်ရာခါတိုက်ပွဲဖြစ်ပွားနေတာပါ။ဒါပြင်တော့အောင်ဆန်းစုကြည်ကနေလက်နက်ကံပြိပခါတွေများလာတာနဲ့ပတ်သက်လို့ရေးချင်မှာပေးဆက်ရတာဟာတိုင်းသားတွေနဲ့တိုင်းသားဒေသတွေမှာပဲဖြစ်တယ်ဆိုတာကိုသိလာမှဖြစ်တယ်လို့ပြောဆိုခဲ့တယ်လို့ဒီတိုက်ပွဲတွေကြောင့်အပြည့်မဲ့ပြည်သူတွေဒုက္ခတွေစကားမှာဆင်းဆင်းရဲရဲနေထိုင်ကြရကြောင်းနဲ့လက်နက်ကံပြီးအာသာချက်ယူတာမျိုးဟာနိုင်ငံရဲ့ပြဿနာတွေကိုဖြေရှင်းနိုင်မှာမဟုတ်ဘူးလို့လည်းဆက်တင်ပြောဆိုခဲ့ပါတယ်။ဒီပြောဆိုချက်ပေါ်လက်မခံဘူးလို့ရခိုင်လက်နက်ကံအဖွဲ့ပြောခွင့်ရခိုင်ဒုက္ခကပြောပါတယ်
ကျွန်တော်တို့ကြကြတော့ဟိုလက်ခံမကြရမရှိဘူးကြာဒါကြောင့်လို့ဆိုလို့ရှိရင်တော့ရခိုင်မှာနေပြီးတော့ဒီနှစ်ပေါင်းဆောင်နေစေလုံးလို့ဒါပုဂ္ဂိုလ်မှာတိတိမမဆွစ်ရတာမရှိဘူးဒါပေမဲ့လို့ရခိုင်ဒေသကနေပြီးတော့မြန်မာပြည်မှာဒုတိယအစိုးရဆုံးရှင်းပြရခိုင်ကိုကြတော့ဒါတော့ရိုးရှိုးခဲ့တယ်လို့နော်တိုက်ပွဲမရှိတော့တဲ့ကြောင့်မို့လို့ဆွမ်းတာတွေဆိုတဲ့ဥစ္စာတော့ကျွန်တော်တို့လည်းတာမတွေ့ရဘူးကြာဒီကနေ့နီးနဲ့အသေးသေးလေးနဲ့ကျလို့ရှိရင်လက်ရှိရှိနေတဲ့ဓမ္မလက်နဲ့ကြိုက်တာဖို့ကိုနော်ဘယ်လိုသိစေချင်မလဲဆိုတဲ့ဥစ္စာကဒါအဓိကကျတဲ့ကိစ္စရှိတယ်။ဓမ္မပြည်နိုင်ငံရေးမှာနော်ဒေတိုင်းရင်းသားလက်နဲ့ကြိုက်အဖေးစီရာမှတကယ်ဒီတော်စုကိုငင်းပြတာမရှိဘူး။အခုလက်ရှိရှိနေတဲ့ဒီဓမ္မစစ်တပ်ကနေပြီးတော့ဒီတိုင်းရင်းသားဒေတာတွေမှာပြုတဲ့ဒီစုံနေတဲ့ပြဿနာဖြစ်တယ်။ဒီနေရာမှာတခုမေးကြရရှိတာကအဲ့ဒီအချက်တွေကိုဒေါ်စုအနေနဲ့တကယ်တော့အကောင့်ဖြေဖို့အတွက်သူ့မှာအာဏာရှိရလားအဲလောက်ပိုင်းခွင့်ရှိလာသူတကယ်လုံးဝရလားဆိုတဲ့ဥစ္စာလေးဒါကျွန်တော်တို့ကလည်းမေးခွန်းထုတ်ဆရာရှိတယ်။
မြင်းချိုင်းကြီးစုမေးဖို့အတွက်ဒီလိုဖိတ်ခေါ်နေတာနဲ့မပြီးပဲတိုင်းသားဒေသတွေမှာတမတော်ကနေသိုးစစ်ကိုရပ်တန့်ဖို့လိုအပ်တယ်လို့လည်းခိုင်ဒုက္ခကပြောပါတယ်။တနင်္ဂနွေလုံးပြည်ခတ်စကားမှုရပ်စေးရေးသဘောတူစာချုပ် NCA ကိုသမရဟောင်းဦးသိန်းစင်ဆိုရလက်ထက်မှာတိုင်းတလက်နက်ကန်ဖွဲ့အရှိဖွဲ့နဲ့လက်မှတ်ရေးထိုးနိုင်ခဲ့တယ်လို့အခုတော်အောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ဆိုရလက်ထက်မှာတိုင်းတလက်နက်ကန်ဖွဲ့တစ်ဖွဲ့သာနောက်ထပ်လက်မှတ်ရေးထိုးနိုင်ခဲ့တာပါ။ဒီလကုံပိုင်းမှာအပြေးမရနိုင်သေးတဲ့လက်နက်ကန်ဖွဲ့တွေနဲ့တွေ့ဆုံသွားမယ်လို့သတင်းတွေပေါ်ထွက်နေပြီမဲ့မြောက်ပိုင်းမှာမိဖွဲ့တွေအနေနဲ့ကသဘောချင်းတွေ့ဆုံဆွေးနွေးမှာကိုလက်မခံတဲ့အချိန်တွေမှာရှိနေပါတယ်ခင်ဗျာ။